ဘုံဘုံကဒကာဒကမတွေကိုတစ်ခုခုပြောတဲ့ခါမှာဝတ္တရားအရာပြောတာမဟုတ်ဘူးနော်ဒကာဒကမတွေကတရားဟောပါဗျာဆိုလို့ဝတ္တရားရှိလို့ဟောလိုက်ရတယ်ဆိုတာမျိုးမဟုတ်ပါဘူးကိုယ်တိုင်ကိုယ်ဘောမှာအခက်အခဲတွေလောကဓာတ်တရားတွေဒုက္ခတွေအမျိုးမျိုးတွေ့ကြုံခံစားရပြီးတော့ဒီလိုအခက်အခဲတွေကိုဘယ်လိုရင်ဆိုင်ရတယ်လဲဘယ်လိုကျွံရတယ်လဲဆိုတာတွေကိုကျွံမှုထားတာမှတ်သားမှုထားရတယ်နဲ့ပေါင်းစပ်ပြီးတော့ဒီကရမတွေကိုစဉ်းစားเสียဖြစ်အောင်နင်းเสียဖြစ်အောင်ပြောပြရတာပါဟောပြောထားတယ်ကိုမှတ်သားပြီးလုပ်ကြည့်လို့ကျွံပြနေရတဲ့လောကဓာတ်တရားတွေဒုက္ခတွေเนเน่เลยไปผิดๆตัดตายอย่าบาสิสุดแล้วสีงามเมตตาเนี่ยပြောတာပါပြောတာတွေကိုပုံတွေမှတ်ပုံမှတ်ပါဘူးစဉ်းစားပြီးတော့လက်တွေ့လူကြည့်ချက်ကိုပြောရတာပါเนาะဒီဘုံကဘွားထဲမှာတရားရှာတယ်ဖြစ်တယ်ဒီတဘာဝတရားထဲမှာပဲအမှန်တရားဆိုတာရှိတာကိုဘယ်လိုပညာရပဲဖြစ်ဖြစ်အဲ့ဒီပညာနဲ့ပတ်သက်ပြီးတော့တကယ်ရှာဖွေလွတ်လာခြင်းလဲဆိုရင်တဘာဝအแทမှာပြန်ရှာရမှာပဲဥပမာဆိုတော့သေတ္တပညာတွေဖြစ်တဲ့ယူပဝိဒါတို့ဒရိပဝိဒါတို့ဇီဝဝိဒါတို့တတ္တဝိဒါတို့ကိုတကယ်တတ်ချင်သိချင်တဘာဝလောကကိုကြည့်ရတယ်ကြည့်တတ်တဲ့လူတွေကကြည့်ပြီးတော့သူတို့မြင်ထားတာတွေကိုစောင့်ထမပြန်ပြီးတော့ရေးပေးထားတဲ့မှတ်တမ်းတွေရှိတယ်ကိုကအဲ့ဒီမှတ်တမ်းတွေဖားပြီးတော့အဲ့ဒီမှာနေလမ်းဆုံးလို့မဖြစ်ဘူးတော်လောကကိုတစ်ခါပြန်ကြည့်ရတယ်။အဲဒီလိုလောကမှာရှိကလေးကပညာရှင်အမျိုးမျိုးကတော်လောကကြီးကိုကြည့်ပြီးတော့သူတို့သိတာကိုတစ်ဆင့်တစ်ဆင့်လက်ဆင့်ကမ်းသွားတာနော်။အဲဒီလိုလက်ဆင့်ကမ်းသွားတဲ့အတွက်ကြောင့်လောကကြီးကတိုးတက်လာတာ။တူသိတာကိုနောက်တူကိုမျှပေးလို့လောကကြီးဒီလိုတိုးတက်လာတာ။နောက်တူကလည်းမျှပေးတဲ့အတိုင်းရမနေဘူး။နောက်တစ်ခါပိုတိအောင်ကြိုးစားတယ်ကြိုးစားပြီးတော့နောက်တစ်ခါသူ့နောက်ကလာတဲ့ငယ်ရွယ်တွေကိုပညာပေးခဲ့ပြန်တယ်တရားနဲ့ပတ်သက်တာလည်းဒီတိုင်းပါပဲဘဝထဲမှာတရားကြီးရှိတယ်ခန္ဓာထဲမှာတရားကြီးရှိတယ်တရားနဲ့ပတ်သက်ပြီးတော့လည်းမှတ်တမ်းတွေရှိပါတယ်အဲ့ဒီမှတ်တမ်းတွေကိုဖတ်ရှုလေ့လာရတယ်မှတ်သားရတယ်စဉ်းစားရတယ်ပြီးရင်တဘာဝကိုပြန်ကြည့်ရတယ်တတိရှိတဲ့လူဉာဏ်ရှိတဲ့လူဆိုရင်မြတ်စွာဘုရားနဲ့ရှင်ပညာရှိသူတော်ကောင်းများဟောခဲ့တဲ့တရားစကားတစ်လုံးလောက်ကိုပဲတိတိကျကျအာရုံပြုမယ်နှလုံးသွင်းမယ်ဆိုရင်ဘဝကိုအင်မတန်ကျေးဇူးပြုတာသိရတယ်ဉာဏ်ရှိတဲ့လူအတွက်တရားစကားလေးတစ်လုံးဟာမဆုံးမြင်ရအောင်ကျေပြန့်အမြဲသွားပါလေဒီဘုန်းကလည်းဘုရားဟောတဲ့အပ္ပမဒေနတမ္ပါဒေထာဆိုတဲ့စကားကိုစဉ်းစားနေတာလေ့လာနေတာအားထုတ်နေတာနှစ်တဘောကြာပြီအခုထိဥုံလီလို့မထင်သေးဘူးကျော်တော့လည်းတဖြည်းဖြည်းပူတည်လာတာတော့အမှန်ပါပဲဒါပေမဲ့ဥုံနေဆိုတာမရှိပါဘူးဒါကဓမ္မတွေကလည်းတရားထုတ်တယ်လို့ဆိုတော့တရားထုတ်တယ်ပတ်သက်ပြီးတွေ့တိုင်းကြုံတိုင်းပြောနေကြဖြစ်နေပါပြီတရားကိုအမြဲတမ်းအားထုတ်နေရမှာနော်ဒီလောကပြီးသွားတယ်လို့မရှိဘူးနေ့တိုင်းအားထုတ်နေရမှာကိုယ်ကမှဖြစ်နေတဲ့လောကဓာတ်တရားတွေအကုန်လုံးကိုတရားသတိနဲ့ကြည့်ပြီးတော့ဤထိုင်သွားရမှာနော်ဒီနေ့တော့လောကဓာတ်တရား10ပါးထဲကယတ္တောသာယတ္တောဆိုတဲ့လောကဓာတ်ကိုပြောမှာပါလောကဓာတ်ဆိုတာအကောင်းလဲလောကဓာတ်ပဲအဆိုးလဲလောကဓာတ်ပဲညာသာဖြင့်အဆိုးကိုပဲလောကဓာတ်လို့ပြောကြတာများတယ်အကောင်းနဲ့ကြုံရတဲ့အခါကျတော့အမှလောကဓာတ်နဲ့ပြည့်စုံနေရပါတယ်လို့မပြောကြဘူးအကောင်းကိုလောကဓာတ်လို့မထင်ဘူးတို့တော့ဘဝမှာပြည့်နေကြုံနေရတာကအဆိုးတွေတော်တော်များပါတယ်အဲ့ဒါကိုတတိယဉာဏ်နဲ့ကြည့်ပြီးတော့သိပြီးတော့နေတတ်မယ်ဆိုရင်အဲ့ဒီအဆိုးတွေရဲ့တရားဉာဏ်ချက်တွေကိုခံရတတ်တာမယ်အကျိုးများခြင်းအကျိုးနည်းခြင်းဆိုတဲ့အကြောင်းကိုအရင်ကလည်းပြောဦးပါတယ်နောက်တစ်ခေတ်မှာလူတွေပြည့်စုံရမယ့်ဒုက္ခတွေအထက်မှာအကြီးဆုံးဒုက္ခကဘာဖြစ်မလဲဆိုတော့အပေါင်းဖော်မရှိခြင်းနဲ့အခုလည်းကြုံနေရပါပြီလူတွေကလောကကြီးထဲမှာကြာလီများလီဖြစ်လာနေတာလူဥယျာဉ်များလာတဲ့လောက်လူတွေကပုံမဲ့အထူးချံပိုဖြစ်လာတယ် အပျော်ပါတွေလည်းခုခင်မှာပိုများလာပါတယ်အပျော်ပါများတယ်လို့အဖော်လည်းပိုပြီးမဲ့လာတယ်အနောက်နိုင်ငံမှာတော့ဒီလိုခက်ခဲတွေတွေ့ရတာတော်တော်လေးကြာနေပါပြီအနောက်နိုင်ငံပညာရှင်တို့ကလည်းဒီခက်ခဲဒုက္ခတွေကိုဘယ်လိုဖြေရှင်းရမလဲဆိုတာသူတို့ကသူတို့နည်းလမ်းတွေရှာရပါတယ်အထိုင်လျောက်တော့သူတို့ပြောတဲ့နည်းလမ်းတွေကကောင်းပါတယ်သူတို့ပြည့်စုံတယ်လို့တော့မရှိဘူးဘယ်တော့မှမပြည့်စုံဘူးသူတို့စီကကောင်းတဲ့အမျိုးတွေကိုလည်းယူရမှာပဲနော်ဘုံငယ်လုံးကဖောက်ဖို့တဲ့စာအုပ်တို့ရှိတယ်စာအုပ်နာမည်က My Crowded Loneliness တဲ့အဓိပ္ပာယ်ကလူတွေအများကြီးကြားထဲမှာနေရပြီးမှအကြီးကျယ်ဖြစ်နေတယ်ဘဝလို့အဓိပ္ပာယ်ပေါက်တယ်အင်မတန်ဆွေးနွေးဖို့ကောင်းတယ်လူမရှိလို့အကြီးကျယ်ဖြစ်တာမဟုတ်ဘူးနော်ကိုယ်အနားမှာလူတွေအများကြီးရှိနေပေမဲ့လည်းကိုယ်ဟာတကူတဲ့အကြီးကျယ်အပေါ်မဲ့ဖြစ်နေတယ်ဒီကြောင့်လည်းပတ်သက်ပြီးကျွန်တော်လည်းပြန်ရှင်ပြန်ပြောတော့လည်းဖြစ်စင်းစားနေတယ်ရက်ဆော့ပြားဟောတဲ့ဒီထန်ကြီးနဲ့လည်းဒါကိုဘယ်လိုရင်ဆိုင်ဖြေရှင်းမလဲဆိုတာကိုစဉ်းစားနေခြင်းတယ်လက်တွေ့လည်းလုပ်ကြည့်နေခြင်းတယ်လူတွေအများကြီးရှိနေပေမဲ့အပေါ်မဲ့တယ်လို့ဖြစ်နေတဲ့ခံစားမှုမျိုးချုံ့မှုကြမှာပါဘယ်လိုဖြစ်ဖြစ်တည်းနဲ့အငင်းနဲ့အများအပေါ်မဲ့တယ်လို့ထီးချင်ဖြစ်နေလူမျိုးဟာအကျုံတွေ့ရတာပါတယ်ဒီချုံလူတွေကအလုပ်သိမ်းများတယ်အဲ့တော့ဘယ်လိုမှမစုခက်တဲ့သူဖောက်ရံသွားတယ်ပြောတယ်လုပ်တယ်သူ့မှာသူ့နောက်ရောက်လာတဲ့လူတယောက်ကိုအေးအေးဆေးဆေးအာရုံပြုဖို့အဲ့ဒီလူပြောတာကိုအေးအေးဆေးဆေးစဉ်းစားဖို့အဲ့ဒီလူကိုကိုယ်စိတ်ထဲကဘာပြောကျင်လဲဆိုတာကိုစဉ်းစားပြီးတော့ပြန်ပြောဖို့ရာအချိန်မရှိဘူးအခုခေတ်ကအလုပ်အင်တန်များတဲ့ခေတ်အပြောပါအင်တန်များတဲ့ခေတ်ဖြစ်တော့လူချင်းဆက်ဆံရေးမှာအချိန်တွေကရော့ရော့သွားနေတယ်ကျွန်တော်နိုင်ငံမှာဆိုရင်ဒီဘက်နဲ့တာသမီစကားပြောချင်တာဒီနေ့မှာမိနစ်20လောက်ပဲရှိတယ်တဲ့လူလူချင်းထိတွေ့မှု human contact တဖြည်းဖြည်းနည်းသွားနေတယ်အဖို့ဆိုတာဘယ်လိုမျိုးခုံလဲကိုယ်စိတ်ထဲမှာဘာတွေခံစားနေရတယ်ဆိုတာကိုသိတဲ့သူကိုယ့်ကိုကိုယ်ချင်းစံနေတဲ့သူကိုယ့်ကိုနားလည်တဲ့သူအဲနားလည်တယ်ဆိုတာမှလည်းကိုယ့်ရဲ့အကောင်ရောအဆိုးရောအားနည်းချက်တွေအကုန်လုံးကိုနားလည်တာကိုဆိုလိုတာနော်ကိုယ့်ကိုအလကားနေအပြစ်မတင်တဲ့သူမဝေဖန်မရှုံ့ချတဲ့သူအပြစ်မရှာတဲ့သူကိုကိုယ့်ဘောလို့ခေါ်တယ်တမန်အဖြစ်လူတွေကအပြစ်မရှိဖြစ်ရတတ်တယ်အပြစ်တည်းလေးကိုပုံကြီးချက်တတ်တယ်အဖော်ကောင်းမိတ်ဆွေကောင်းဟာအဲ့ဒီလိုမလုပ်တတ်ဘူးကိုယ့်ရဲ့ချွင်းချက်ကိုစေနာမေတ္တာနဲ့မထောက်ပြဘူးလို့မဆိုလိုဘူးနော်ကိုယ်မှအမှားတွေချွင်းချက်တွေရှိတောင်းမှအဲ့ဒါကိုကိုယ်ချင်းစားပြီးတော့နားလည်ဖို့ကြိုးစားတယ်ငါသာသူ့နေရာမှာနေရရင်ဘယ်နဲ့များနေမလဲလို့ကိုယ်ချင်းစံတတ်တယ်ကိုယ်စကားကိုတတိယကျားနားထောင်တယ်စုံးအောင်နားထောင်တယ်အတိတ်တွေကိုလည်းမှန်မှန်ကောက်တယ်ဒီချက်တွေကိုတတိယကျားစဉ်းစားပါနော်ပေါ်ဖြစ်ဖို့ရာလိုအပ်တဲ့အင်္ဂါရပ်တွေကတော်တော်များပါတယ်ကိုယ်အနားမှာထိုင်နေုံနဲ့အဖော်လို့ပြောလို့မရဘူး။ကိုပြောတဲ့စကားကိုမှန်မှန်ကန်ကန်နဲ့ကိုဆိုလိုတဲ့အတိတ်အတိုင်းနားလည်မှသာသူနဲ့ကိုနဲ့အဖော်ဖြစ်နိုင်တယ်။ကိုကစကားတစ်ခုခုပြောတယ်။အဲ့ဒါကိုသူကသူ့ဟာသူလိုလိုအတိတ်တောက်တယ်။ကိုကအဲ့ဒါငါပြောခြင်းနဲ့အတိတ်မဟုတ်ပါဘူးလို့ပြန်ရှင်းပြရင်တောင်မှသူကလည်းမခံဘူး။သူပေါ့ခြင်းနဲ့အတိတ်ပဲတောက်တယ်။အဲ့ဒါမျိုးလွတ်တတ်တယ်ဆိုရင်အဲ့ဒီလူမျိုးကအဖော်မဖြစ်နိုင်ဘူး။နားလေတယ်ဆိုတဲ့ကိစ္စရန်ကုန်ကြီးဘယ်တော့မှမဖြစ်နိုင်ဘူးတို့တော့သူ့အတစ်ဆင့်နှိမ့်ပြီးတော့ပြောရမယ်ဆိုရင်နားလေခြင်းစိတ်ရှိတယ်နားလေကိုကြိုးစားတယ်ဆိုရင်ကိုပဲအင်မတန်တော်လှပါပြီအဲ့ဒီလောက်ရှိပြီးဆိုရင်ကိုပဲဒီလူမျိုးကအဖို့ဖြစ်လို့ရပြီအများစုကတော့တိမ်ထဲမှာအတူတူပင်နေတော့လဲတယောက်ကိုတယောက်အတိတ်တွေကောက်တာတွေလွဲနေတယ်စကားကိုစုံးအောင်နားမထောင်ဘူးကိုရင်းစားဘူးနားမလဲဘူးခန္ဓာကိုယ်ရင်းထိပြီးတော့ထိုင်နေပေမဲ့လည်းစိတ်ချင်းတယောက်နဲ့တယောက်တယောက်ကိုတယောက်မသိဘူးလို့ပြောလို့ရတယ်သူလည်းငါမသိငါလည်းသူမသိဒီလိုမသိတဲ့လူမျိုးကအဖို့ဖြစ်နေပါဘူးငါ့ကိုသိမှငါနဲ့အဖို့ဖြစ်မယ်ငါဘယ်လိုခံစားနေရတယ်ဆိုတာကိုပါသိမှငါနဲ့အဖို့ဖြစ်မယ်ဥပမာ သင်္ချာပညာရှင်တယောက်နဲ့ယူပဝိဒပညာရှင်တယောက်ရှိတယ်ဆိုပါတော့ဟုတ်မက်ချ်နဲ့ဖိစစ်သူတို့နှစ်ယောက်ကဘာသာရေးချင်းဆက်ဆံမှုနည်းနည်းရှိနေတော့တယောက်ကိုတယောက်ဒီပဒိုင်းနဲ့ပတ်သက်တာတွေပြောကြမယ်ဆိုကြမယ်ဆွေးနွေးကြမယ်ဒါပေမဲ့သူတို့နှစ်ယောက်အဖို့မဖြစ်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒါကပြင်ပအကြောင်းဖြစ်တယ်ကိုဘဝကိုခံစားခြင်းနဲ့တကယ်ပြီးဘဝဆက်ဆံမှုမရှိသေးဘူးသူတို့လည်းသူတို့နှစ်ယောက်ကပညာရှင်ချင်းချင်းပညာဝတ္တံမိုးထားတဲ့ဆက်ဆံရေးတော့ဖြစ်မယ်အဲ့ဒါလောက်နဲ့ဆက်ဆံရေးမလုပ်တော့ဘူးသူ့မှာဝန်းနေတဲ့ခါလည်းရှိတယ်စိုးရိမ်တဲ့ခါလည်းရှိမယ်အားငယ်တဲ့ခါလည်းရှိမယ်ကျင်းတဲ့ဝန်တာနေတဲ့ခါလည်းရှိမယ်အဲ့ဒါတွေအားလုံးကိုညဝေပြောပြနိုင်မှသာမိတ်ဆွေကောင်းဖော်ကောင်းလို့ခေါ်နိုင်တယ်ဒီလိုဖြစ်ဖြစ်ကာလေဝန်နေတတ်တယ်ဒါပေမဲ့အဲ့ဒါဟန်လုပ်ပြီးဖုံးပြီးနေတတ်တယ်လူနဲ့တွေ့တဲ့အခါပြောနေတဲ့အမူအရာမျိုးလုပ်ပြတယ်ငါဝန်နေတာလူမသိစေရဘူးလူသိသွားရင်ငါ့ကိုပြောညံ့နေတယ်လို့ထင်မယ်အဲ့တော့ဟန်လုပ်ပြီးနေတယ်ဟန်လုပ်ပြီးတော့နေရတာတိတ်ပြီးတော့လုံးနေဖြစ်တယ်တချို့ကိုလုပ်ခဲ့တဲ့ကိစ္စတွေထဲမှာကိုယ့်ဟာကိုယ်ပဲပြန်ပြီးတော့ရှင်းရတဲ့ကိစ္စမျိုးရှိတယ်ရှိမယ်မောင်မြင်တဲ့ကိစ္စမျိုးလည်းရှိနေရှိမယ်အဲ့ဒီလိုကိုယ်စိတ်ထဲမှာရှက်တာကြောက်တာအားငယ်တာဆိုရင်ဒါဝန်းနေတာတွေကိုမသိတဲ့လူနားမလည်တဲ့သူကိုချင်းမဆန်တဲ့လူနဲ့ပုံဖြစ်နိုင်ဘူးအထူးသဖြင့်တိမ်နဲ့တူနေတဲ့လူဆိုရင်ပို့ပြီးတော့ရေးကြည့်ပါလေတချို့လူတွေဟာလူများနဲ့တကယ်ခင်မင်းရင်းနှီးနှီးမဆက်ဆံတတ်ဘူးလူတွေနဲ့ကင်းကွာပြီးတယောက်တည်းဖြစ်နေတယ်တယောက်တည်းဖြစ်တာကလည်းနည်းနည်းခံရတာဖြစ်နေတယ်ကိုယ်ကြောင့်ကိုပြန်သေးမြင်ပြန်စဉ်းစားမြင်ခရခက်နေတယ်ဒါပေမဲ့သူတို့များခံစားမှုမှာပါနော်ဒီဘုန်းကြီးရဲ့လူတယောက်အကြောင်းအရင်ကနည်းနည်းပြောမှုရတယ်အခုထပ်ပြောခြင်းတယ်သူ့ကအမေရိကန်မှာတည်ခဲ့တာပါသူဘုန်းကြောင်းကိုလာတော့သူ့ကိုဘာဖြစ်လို့အကြောင်းကိုရောက်လာတာလဲလို့မေးကြည့်တော့အိမ်မပြောလို့ပါတဲ့ကျောင်းဝင်လာရင်ဘုန်းကြီးတွေကအိမ်ပြောတဲ့နည်းများပေးမလားလို့ပါတဲ့အိမ်မပြောတဲ့လူဟာစိတ်ငြင်းချမ်းလို့ပါစိတ်ကိုငြင်းချမ်းအောင်လုပ်ရလို့ရှိရင်အပြောပါတယ်စိတ်ထဲမှာစောစောပဲတိတ်များနေတယ်စိတ်လွှမ်းရှာမှုတိတ်များနေတယ်စိုးရိမ်မှုဥပမှုတွေများနေတယ်အတွေးတွေကိုရပ်လို့မရဘူးစိတ်အဲ့ချင်နေပေမဲ့လည်းအဲ့လိုမပြောဘူးကိုယ်ကိုများပြောချင်ကိုကြည့်ရတာနည်းနည်းကျန်းတဲ့အမူအရာမျိုးရှိနေတာတွေ့ရတယ်မကျဉ်းလက်မှုတွေတော်တော်များနေတာတွေ့ရတယ်ပြီးတော့နည်းနည်းထိုင်းနိုင်တဲ့အမူအရာလည်းရှိတယ်နောက်မှပြရတာကအဲ့ဒီတက္ကမကြီးဟာဘူးကြီးစေဝါလည်းဆွေးနေတယ်အိတ်စေးလည်းဆွေးနေတယ်ဒါနဲ့သူ့ကိုပထမဦးဆုံးစိတ်နှူးညံ့တော့အောင်ဆိုပြီးတော့မြတ်တာပွားနေသင်ပေးလိုက်တယ်နောက်တစ်နေ့ကျတော့အဆင်ပြေရဲ့လားလို့မေးကြည့်တော့မြတ်တာပွားလို့မရပါဘူးတဲ့ဒါနဲ့သူ့ကိုမြတ်တာပွားတာမခက်လို့တော့ကိုယ့်ကိုယ်ကိုစပြီးမြတ်တာပွားဖို့ပဲကိုယ့်ကိုယ်ကိုချမ်းသာစေရင်မဟုတ်လားလို့ဆိုတော့ဒီကခဏတော့တိတ်နေတယ်အမှန်ပြောနောက်တော့ဆက်နေကြည့်တဲ့ခါကျတော့ကိုယ့်အကြောင်းကိုမသိချင်ဘူးမိထားချင်တယ်တဲ့ကြောက်ချင်နေလို့မရဘူးကြောက်ချင်နေလိုက်ရင်ကိုယ့်အကြောင်းကိုတွေးမိပြီးစိတ်ပျက်တယ်တဲ့ကိုယ့်ကိုယ်ကိုမချစ်ဘူးလားလို့နေတော့ကိုယ့်ကိုယ်ကိုမချစ်ဘူးတဲ့တန်းတစ်ဆင့်တက်ပြီးတော့မေးကြည့်တယ်မိမားတဲ့ဇာတ်သမားတို့ကိုမချစ်ဘူးလားဆိုတော့အဖေကငင်းတွေကကွဲသွားတယ်တဲ့အဖေကအရေးစွဲနေတယ်ဘလို့ကောင်းမလို့ဘူးမိသားစုကိုလည်းကောင်းကောင်းမထောက်ပံ့ဘူးတဲ့နောက်တော့အသေးချောနေကြတာနဲ့ဆုံးသွားတယ်အမေကတော့အဖေနဲ့ကွဲသွားတဲ့နောက်ပိုင်းမှာလိုလိုရတဲ့အတွက်ကြောင့်သူတို့မောင်နှမတွေဘီးမဆိုင်နိုင်ဘူးတဲ့ပြီးတော့အမေကဘီးဆိုင်မယ်ဆိုရင်ဆိုင်နိုင်မှာရင်းနဲ့တခါတလေသူ့ဘာသူပြောတယ်လို့တက်တာတယ်လို့ပဲနေတယ်တဲ့အဲ့တော့သူကအဖေမိတာလည်းမရဘူးအမေမိတ္တလည်းမရခဲ့ဘူးအမေကိုချစ်တလားဆိုတော့အမေအတန်တော်မကြားခြင်းဘူးတဲ့အဲဒီလောက်ထိအောင်ဆိုးတယ်နော်အမေကတယ်လီဖုန်းဆင်ရင်တယ်လီဖုန်းကောက်ပြီးနားထောင်နေတဲ့အခါမှာအမေအတန်ဆိုတာတိရစ္ဆာန်တစ်ပြန်နဲ့ပြန်ချလိုက်တာပဲဆက်မပြောတော့ဘူးတဲ့ဆရာသမားကြီးထဲမှာရောလို့ဆိုတော့ဆရာသမားကြီးထဲမှာလဲချင်းနဲ့လောက်တဲ့လူမရှိဘူးတဲ့ တကယ်ကြီးမိတ်ဆွေတွေထဲမှာရောဆိုတော့ဒါလည်းပဲဒီလိုကျုံလို့ဒါဆက်ဆံနေရတာပါဘုဘိုးမှတကယ်ချစ်တယ်ဆိုတာမရှိဘူးတဲ့ဒါနဲ့ဒီဘုန်းကြီးလည်းတော်တော်ဆင်းရဲသွားတယ်ဘလို့မှပြောလို့မရတော့ဘူးနောက်ဆုံးတော့ပုံမှန်လည်းပြောမယ်နော်လူဆိုတာကိုယ့်ကိုယ်ကိုအချစ်ဆုံးလို့ဘုရားဟောလဲရှိတယ်ကြားလဲကြားဘူးတယ်စာရေးပေတီထဲမှာလည်းဖတ်ဘူးတယ်ကိုယ့်ကိုယ်လည်းဒီလိုပဲခံစားရတယ်ပြီးတော့ဒီလောက်တော်တော်ရည်များတဲ့လောကကြီးထင်ပါဒီရောက်ကူမှမကြည့်ဘူးဆိုတော့ဒီတခါပဲကြားဘူးတာပါဒါပထမဦးဆုံးပါပဲအပြစ်တင်တယ်လို့မထင်ပါနဲ့နော်တကယ်အံ့ဩလို့ပါပြောတော့ဒီလက်စိတ်မကောင်းဖြစ်သွားတယ်ပြတော့အကြာကြီးစဉ်းစားပြီးတော့ချစ်တာတူတော့ရှိတယ်တဲ့ဘယ်လိုလုပ်လို့ဆိုတော့တကယ်ချင်းရဲ့ခွေးတဲ့ဒီကဘဝင်ခွေးတော့မဟုတ်ဘူးနော်ဒီခွေးကလေးနဲ့ကစားရရင်ပျော်တယ်တဲ့အဲဒီတော့တလောကလုံးမှာကိုယ့်ကိုယ်လည်းမချစ်ဘူးတခြားဘယ်သူမှလည်းမချစ်ဘူးချစ်စရာဆိုလို့ခွေးလေးတကောင်ပဲရှိတဲ့သူ့ရဲ့အထီးကျန်အဖော်မဲ့ခံစားမှု loneliness ကိုစဉ်းစားကြည့်စမ်းပါနော်ဘယ်တော့တနာစရာကောင်းလဲလို့ဒါပေမဲ့ဒီလူကမကြီးဟာတရားကိုတော်တော်လေးကြိုးစားထုတ်ပါတယ်မာလာ6လလောက်ကြိုးစားအထုတ်ပြီးတဲ့နောက်မှာအရက်တွေဝိစေဝတွေအိတ်ဆေးတွေအကုန်ပြတ်သွားတယ်။ငင်းငင်းချင်ချင်အိပ်ပျော်လာတယ်။သူ့ခြေထဲမှာကြည်လင်မှုအေးချမ်းမှုရှိလာတယ်။ဒီလိုဖြစ်လာတဲ့အခါမှာသူ့အမေကြောင့်ပြန်တွေးတဲ့အခါအမေကိုတနာလာတယ်။အမေကငယ်ရွယ်နဲ့ယောက်ျားနဲ့ကွဲသွားတယ်။တယောက်တည်းဒီဖြူရည်နဲ့ဘဝကိုရုန်းကန်ရတယ်။တခါကလေးလဲသူပြောလို့စိတ်ချမ်းသာလို့ဒီမှာပေါ့။မင်းစီတမှာဘယ်လိုများခံစားရမလဲဆိုတာတွေးပြီးတော့နည်းနည်းကိုချင်းစားပြီးတော့တနာသွားတယ်တဲ့အဲဒီနောက်မှာအမေကတယ်လီဖုန်းဆင်အေးဆူစီစကားပြန်ပြောတယ်အမေကြီးခင်ဗျာအတက်ကြီးတော့တမီးကိုပူချစ်လာတယ်ဆိုတော့အငယ်တုန်းကတော့သူ့လောကဓာတ်နဲ့သူ့ဒုက္ခနဲ့သူဆိုတော့သူ့ပါးမီးတွေကိုတက်ကြီးမဆိုင်နိုင်ခဲ့ဘူးကြီးလာတော့ဒီတမီးကိုပူချစ်လာတယ်တမီးနဲ့တွေ့ကျင်တယ်တမီးနဲ့နေကျင်တယ်ဒါနဲ့တမီးကလုံးဝလက်မခံဘူးဘယ်လောက်ထိအောင်ပြောလဲဆိုရင်အမေလာခဲ့ရင်တဲ့ဘေးဘရစ်ကနေခုံချပြီးတော့ကိုယ့်ကိုတတ်ပေးလိုက်နေတယ်။အဲ့ဒီလောက်ကြောင်သူ့ရဲ့နာကျင်နေတဲ့ခံစားချက်ကအပြင်းထန်တယ်နော်။အခုတော့အဲ့ဒီအမေကိုတနာလာတယ်။အမေနဲ့အတွေ့ခံတယ်။ဒီဟာထုတ်လို့နည်းနည်းငြင်းချမ်းမှုရှိလာတဲ့ခါကျတော့တနာထက်လာတယ်။ချစ်တက်လာတယ်။ကိုင်းစားတက်လာတယ်။ဒီလိုဖြစ်လာတာနဲ့ကိုယ်ပဲ loneliness ကတော်တော်တက်တာလာလဲနော်အနောက်နိုင်ငံမှာအဲ့ဒီလိုဖြစ်နေပြီနော်ဒီမှာပြည်မှာလည်းနည်းနည်းဖြစ်လာတာသိနေရပါပြီဒီကိစ္စကိုပုံပုံတန်သဘောမထားဘဲနဲ့ရေးလေးနည်းနည်းစဉ်းစားပါနော်တချို့လူတွေကကိုယ့်ကိုယ်ကိုတောင်းမှမချစ်ဘူးကိုယ့်ကြောင့်ကိုမေးထားနေတဲ့လူတွေကိုယ့်ကိုယ်ကိုမုန်းတဲ့လူတွေရှိတယ်ဒါဖြစ်လို့လဲဆိုတာစဉ်းစားပါညာတော့အဖြစ်ကိုယ့်ကိုယ်ကိုမုန်းနေတယ်ဆိုတာကိုယ့်ဘဝကိုကိုယ်မကျင်တတ်တာပဲကိုယ်ကိုယ်တိုင်းမသိလို့ဓာရီမှားနေတာလေလှုပ်ထားတဲ့သူပါကိုယ့်ကိုယ်မကျင်းတတ်မှုပို့ပြီးတော့ဖြစ်တယ်ဒီဘက်နဲ့ပြည့်တဲ့ခါမှာလဲကိုယ်ဟာသူ့တဲ့အဖို့ကောင်းမဖြစ်ဘူးမိတ်ဆွေမဖြစ်ဘူးတခြားလူတွေကသူတို့ဘက်ကိုရင်းနှီးနှီးပြုမှုနဲ့မပြောဆိုတတ်ဘူးမဆက်ဆံတတ်ဘူးမယုံကြည်ဘူးစိတ်မချဘူးဒီလိုဖြစ်တဲ့လူတချို့ရန်ကုန်မှာရှိတယ်သူတို့ဘက်ကိုတတိချင်ချင်လေ့လာကြည့်တယ်ဥပမာဒီတယောက်ဆိုရင်သူ့ဘက်ကဝန်တန်းနေဆိုတော့ဟိုပြောင်းဒီပြောင်းပြောင်းရတယ်သူကတော့ဆွေမျိုးတွေနဲ့ပဲချင်းကြီးခဲ့တာများတယ်အတူနေတဲ့အတူတယောက်ကလည်းသာတိတရားအောင်မှမရှိဘူးအဲဒါသူ့မှာဘောမရှိဘူးညီကမွန်မလည်းနေတယ်တယောက်ဖြစ်နေရတာများတယ်သူ့တို့ကလည်းဘာလို့မှအကောင်းမမြင်တတ်ဘူးဘာလို့မှမယုံဘူးသူများအကြောင်းပြောလိုက်ရင်အမြဲတမ်းမကောင်းကြောင်းပဲပြောလိမ့်ရှိတယ်တဲ့အဲဒီကလေးကလည်းဘာလို့ဖြစ်ဖြစ်အပြစ်သိမ့်နေတတ်တယ်အကောင်းပြောလိမ့်မရှိဘူးကြည့်ပြလာတဲ့အရွယ်ထိအောင်ဘယ်သူမှမရင်နေဘူးအခုအသက်တော်တော်ကြီးကြီးနေပါပြီမိဘနဲ့လည်းမရင်နေဘူးတကယ်ချင်းလည်းတရားမှမရှိဘူးသဘောထားတွေကကူးဆက်တတ်တာကြည့်နော်အဲ့တော့ကလေးတွေကိုညီလေးတွေကချစ်တတ်အောင်ခင်တတ်အောင်သင်ပေးရမယ်ကလေးတွေချင်းချင်းကစားရမယ်ကစားစရာရှိရင်ညှပ်ပြီးတော့ကစားရမယ်စားစရာရှိရင်ညှပ်ပြီးတော့စားရမယ်ကလေးချင်းရင်ဖြစ်ရင်လည်းတဲ့အောင်ဆွေးနွေးပေးရမယ်ညှိပေးရမယ်တချို့လူကြီးတွေကတော့ဘဝကကလေးနဲ့မကစားနဲ့ အဲ့ဒီကလေးကစိုးတယ်မိုက်တယ်မကောင်းဘူးကိုယ့်ကိုယ်တယောက်ထွက်ကစားလို့ပြောလို့ရှိတယ်အဲ့ဒါမကောင်းဘူးနော်ကြည့်ရတဲ့အခါကျတော့လူတွေကမပေါင်းတတ်တော့ဘူးလူတွေကမယုံကြည်တော့ဘူးလူနဲ့ပတ်သက်ပြီးတော့ရှင်တည့်ရတဲ့အစင်မတင်မှုတွေကိုတိမခံနိုင်တော့ဘူးခွင့်မလွတ်နိုင်တော့ဘူးဒီကလေးကဘယ်လောက်ထိဖြစ်လဲဆိုတော့အဖေမွေးအမေလည်းအကောင်းမမြင်တော့ဘူးဘယ်သူ့ကိုမှအကောင်းမမြင်တော့ဘူးလေရှိသည်လူတွေကိုမတင်တဲ့ကြောင်းလေးကြီးပြောနေတာပဲအဲဒါသူ့နာမည်နေခြင်းမမလဲဖော်မဲ့ထီးချန်ခံစားမှုကမလဲမတည်ဖြစ်တော့မှာပဲနော်တခြားသိတဲ့အထက်မှာလဲလူ၃ယောက်ရှိတယ်တိုင်နေတဲ့လူတွေကြတယ်တယောက်ကွယ်ရမှာကြံမြောက်ကတခြားတယောက်ကြောင်းမကောင်းပြောတယ်ဒီလိုပဲတယောက်ကွယ်ရင်တယောက်အတင်းပြောကြတယ်ဒီလိုဒီကပါလဲဆိုတော့မင်းကိုငါခင်တယ်ဆိုတော့ဒီတမျိုးပြောချင်တာမင်းကိုခင်ပါတယ်ဆိုတော့ပြောဖို့ရည်ဘူးနောက်ကြောက်ကိုငုံတယ်ဆိုတော့ပြောရတာဒါမျိုးဖြစ်တတ်တယ်နော်အဲ့ဒါလို့လှည့်ပြီးတော့ဘယ်သူနဲ့တွေ့တွေ့နောက်ကြောက်ကြောင်ပြောတယ်မကောင်းပြောတယ်အဲ့ဒီလိုတောင်းကတိုင်ထဲမှာအတူနေတယ်ဘယ်လိုနေကြမှန်းထင်လို့ပြောဖို့ကြောက်လုံးဝမခင်ဘူးသူတို့ကြည့်ရတာတိတ်ဖော်မဲ့တာပဲသူကအကြောင်းမကောင်းပြောတဲ့သူဟာပြောမိတဲ့အတွက်ကြောင့်အဲ့ဒီလူနဲ့တွေ့တဲ့အခါမှာရိုးသားသားနဲ့လည်းဖြစ်မှာမဟုတ်တော့ဘူးဟန်လို့ရပြီဟန်လို့ရရင်ဖုံးဖြစ်တော့ဘူးလည်းလည်းမရှိတော့ဘူးကျင်းနမှုမရှိဘူးဦးလေးမှုမရှိဘူးရိုးသားမှုမရှိဘူးအကြီးကျယ်ကောင်းဆောင်နေရာမှာနေရတဲ့လူတွေဆိုရင်လည်းကိုကအောက်လိုက်ငစားနေတဲ့ရင်းရင်းချင်းချင်းမပြောချင်ဘူးပြောရင်ရင်မိမှုကိုအခွင့်ကောင်းယူပြီးတော့မယုံသေးမှမလေးစားမှကြောက်တယ်။ဒါရာလူကြီးတဲ့လူတွေမှာအများကြီးဖြစ်တတ်ပါလေ။ဒီချက်ကလည်းအဖို့မဲ့အကြီးကျန်ဖြစ်ပေါ်ရာအကြောင်းတစ်ခုပဲ။မိမနေရာအကြီးကျယ်နေရာရောက်နေတဲ့လူတွေဟာဓမိတ်နဲ့ဩဇာနဲ့ပြောကျင်ဆိုကျင်တတ်တယ်။တစ်ဖက်လူကပြန်ပြောတာကိုလက်မခံကျင်တာမျိုးဖြစ်တတ်တယ်။ဘုရားတဲ့တစ်ခုရှိတယ်။အဖေရဲ့တင်ကိုရဲကတီတီကြီးနေတတ်တယ်။အမှန်တရားနည်းတယ်။သာသမီတွေလည်းတည်ရင်ဒီလိုမျိုးလင်ပြောလို့ဆိုလို့မရှိဘူး။သာသမီ9ယောက်ရှိတယ်။ဒီလိုတွေဖြစ်တဲ့မှာဒီနဲ့ရင်းနှီးခြင်းတယ်။ဒါပေမဲ့ရင်းနှီးလို့မရဘူး။ဒီနေ့တော့အလုပ်ကိစ္စတစ်ခုရှိလို့ပုံစံဆက်ရက်တစ်ခုမှာအားလုံးစုပြီးပုံစံဖြစ်နေရတယ်။ပုံစံဆက်ရက်ဖြစ်နေတုန်းကဒီနေရာမှာမှားသွားတယ်။မှားသွားလို့သူ့သမီးကအဲ့ဒါကိုဖျက်တယ်။ဖျက်တော့စိတ်ကူကပေါက်သွားတယ်။ဒီလိုအကြီးကျယ်သွားတာဖြစ်ပြီးတော့အော်တော့ဆူတော့တာပဲ။ကလေးတွေကအသေးနဲ့ငကိုယ်ကလေးကတည့်ရင်းနည်းနည်းမရှိတော့အကုန်လုံးထပြေးကုန်ရော။အမေနဲ့တူကလည်းဘာလို့အမှမသိတော့ကလေးရဲ့နောက်ကိုလိုက်သွားတယ်။ကလေးနဲ့တွေ့တော့ကလေးတွေကတိတ်ကနေဆိုဒီလောက်ကြီးဒေါသကြီးနေဒီချင်းနဲ့ရင်းနည်းနည်းဘယ်လိုပြောလို့ရတော့လဲ။အမေကသူ့ခင်ပွန်းရှိတဲ့တည်းပြန်လာတော့သူ့ခင်ပွန်းကသူ့ဇွမ်းမှာဒီတိုင်းထိုင်လို့ဆိုဆိုရကြီးကလည်းအဲ့ဒီနေရာမှာပဲဘာလို့မှမသိတော့ဘူးသူ့ခင်ပွန်းကိုကြည့်ပြီးတော့ဘာကြာတော်တော်လုံးကြီးတက်တာပါလားလို့သဘောပေါက်လိုက်တယ်မိသားစုတုံးမှုဆဲဖို့တက်ဆံတော့ပြီးတယ်နေမကောင်းရင်ဆရာမကြီးပို့ပေးတယ်တခါလေသူစိတ်ကောင်းရှိတဲ့ခါမှာဟိုဒီလိုက်ပို့ပေးတယ်တော်ရဲ့သူစိတ်ထင်မှာဘာတွေခံစားနေရလဲဆိုတာမျိုးတော့မပြောလို့မရှိဘူးဘာတွေလုပ်နေလဲဆိုတာလည်းဘယ်တော့မှမပြောဘူးဘယ်လိုကိစ္စအဆင်မပြေလို့တော့ကလည်းညာနေနေလည်းမပြောဘူးတရားဟုတ်တယ်ကြိတ်ပြီးတော့ခံတယ်ဒီမှာလုံးကြီးဖြစ်ရပြီပေါ့တချို့လူတွေမှာပုံမဲ့အကြည့်ကျန်ဖြစ်ရတာဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကသူတစ်ပါးကိုပြစ်တယ်လေးရှိတယ်သူတစ်ပါးကိုနားလည်ဖို့မကြိုးစားဘူးပြီးမခံဘူးတချို့ဆိုရင်တစ်ခဏတစ်ခုကိုဆင်းနေပြီးအဲ့ဒီလူကအဆက်တည်းဖြတ်ပြစ်လိုက်တယ်မဆက်ဆံတော့ဘူးဒီဘက်ကြီးတယောက်ဆိုရင်သူနဲ့ကြောင်းနေတဲ့တငယ်ချင်းတွေကိုတရားဟုတ်ပြီးတယောက်အဆက်တည်းဖြတ်တယ်တခြားကိစ္စတွေမှာဘာလို့အဆက်တည်းဖြတ်တာလဲဆိုတော့အဲဒီတကယ်ချင်းကအလုပ်တွေမှာပြင်းနဲ့အဆင်ပြေပြီးကြီးပွားနေတယ်။ဒါတော့သူကငါတော့အဆင်မပြေဘူးမကြီးပွားဘူး။ဒါကြောင့်သူနဲ့မဆက်ဆံတော့ဘူးဆိုပြီးဖြတ်လိုက်တာ။ဘာသူတကယ်တည်းစိတ်ဖြစ်နေတာ။စိတ်ထဲမှာဂုဏ်လူကုန်မြတ်စိတ်ကလေးကရှိနေတယ်။ဒီလိုနိုင်ချင်တဲ့အခါမှာသူများကကိုယ့်ထက်သာတော့ရင်မနာလိုတဲ့စိတ်ဖြစ်ပြီးမနာလို့စိတ်ဖြစ်ပြီးဆိုရင်အဲဒီလူကိုလေးလေးဆန်းဆန်းပုံမှန်နဲ့ဆက်ဆံလို့မရတော့ဘူးဒီလိုဆိုရင်လုံးကြီးဖြစ်ရပြီနော်ကိုယ့်ကိုယ်ကိုသိနေတဲ့ခံစားမှုရှိတဲ့သူကလည်းဒ အများနဲ့ဆက်ဆံတဲ့ခါမှာအောက်ကျတယ်လို့ခံစားရတဲ့ကြောင့်လူတွေကိုရှောင်ကျဉ်လာတယ်မဆက်ဆံကျင်တော့ဘူးအဲ့တော့ကိုယ့်ကိုယ်ကိုအထင်သေးတဲ့လူကလည်းအဖော်မဲ့တဲ့ခံစားမှုမျိုးဖြစ်တော်မယ်တရားကိုရေရှည်စွန်းစွန်းနဲ့အားထုတ်ထားတယ်ဆိုရင်အဲ့ဒါမျိုးမဖြစ်ဘူးသူစိတ်ထဲမှာကြည်လင်မှုအေးချမ်းမှုလေးနက်မှုရှိနေတယ်အဲ့ဒီလိုကြည်လင်အေးချမ်းနေတာကိုပဲကိုယ့်ကိုယ်ကိုအင်မတန်ကျဉ်းသက်တယ်ဒါဟာတန်ဖိုးဖြတ်လို့မရဘူးဆိုတာလည်းသိတယ်လောက်ကြီးကောင်ပစ္စည်းဥစ္စာတွေဘယ်လောက်များများဒီကြည်လင်အေးချမ်းမှုနဲ့ဘယ်လိုမှမလဲနိုင်ဘူးနိုင်ရှင်လို့မရဘူးဆိုတာသိတယ်အတိအကျရင့်ကျက်လာတဲ့အတွက်ကြောင့်စိတ်မှာလေးနက်မှုစင်ကြယ်မှုမြင့်မြတ်မှုရှိနေတယ်ဒါကြောင့်သူများနဲ့တွေ့တဲ့အခါမှာအားငယ်စိတ်တင်ငယ်စိတ်မဖြစ်ဘူးတကယ်စိတ်ပြောက်ဖို့ရတရားနည်းနဲ့မှရတယ်တခြားနည်းနဲ့လုပ်လို့မရဘူးဒီတရားနဲ့လို့ပြောမှသာဒီနေ့အသက်ကြီးသွားလို့ဤစီယုံစာတို့ယာဉ်အာဏာတို့မရှိတော့ရင်တောင်မှသူ့မှာအေးချမ်းမှုရှိနေတယ်စိတ်ဆင်းရဲမှုမရှိဘူးငါပင်ငယ်နေတယ်ဆိုတော့ခံစားမှုမရှိဘူးဒီကဲပိုပြီးစဉ်းစားကြည့်မယ်ဆိုရင်တရားကိုတကယ်သဘောပေါက်လာတဲ့သူဟာနှစ်ခါတည်းတည်းပါသွားတယ်တကယ်တော့တာပတ်တိမြင်ရတယ်ဆိုရင်တော့အကြ ారి တီလုံးဝကင်းတယ်ဒီအဆင့်မရောက်ခင်မိဘတို့ညာရင်ကျက်နေတဲ့အချိန်မှာအကြ ారి တီအင်မတန်ပါတယ်အတ္တဇွဲနေတယ်အဲ့တော့ငါကသူ့ထက်သားတယ်သူကငါ့ထက်သားတယ်သူကဘယ်လိုငါကဘယ်လိုဆိုတာမျိုးတွေတွေးမိတာနေတယ်တက္ကရာတိဆိုတာငါသူတစ်ပါးဆိုတာကြီးကိုခင်ခင်မမမြင့်မြင့်ထန်ထန်ကြီးဆွဲယူထားတဲ့သဘောဖြစ်တယ်အဲ့တော့တက္ကရာတိအားကြီးလေလေ loneliness အားကြီးလေလေပဲအဖော်မဲ့အထီးကျန်ဖြစ်ကိုရအရင်ကအကြောင်းဟာတက္ကရာတိအတ္တကျွဲပါပဲ။သတ္တခုပြောရင်တော့မာနပါပဲ။မာနအသိကြီးသွားရင်ဖော်မဲ့သွားတယ်။နေရာကဂုံနဲ့ကြည့်ပြီးတော့ပြောနေဆိုနေမယ်ဆိုရင်တခြားလူတွေကတဖြည်းဖြည်းရှောင်ကျဉ်လာတာပဲ။ခုမှဂုံစဉ်းစားရှိတဲ့သူကတခြားလူတွေတွေ့တဲ့အခါမှာငါကနင့်ထက်သားတယ်နော်။ဒါကနင့်မိမထားနဲ့ဆိုကလေးကိုတဲတဲ့ဖြစ်စေ၊ပြောလိုက်တဲ့နည်းနဲ့ဖြစ်စေပြောနေပြနေတာပဲ။ကိုယ်အကြောင်းကိုကြွားလိုက်မယ်။ဒါအကြောင်းလေးကြွားမယ်။ဒီအကြောင်းလေးကြွားမယ်။ခြင်ပုံးအကြောင်းလေးကြွားမယ်။အဲ့လိုတယောက်နဲ့တယောက်တွေ့တဲ့အခါမှာအမြဲတမ်းကြွားတဲ့စကားမျိုးပြောနေရင်လည်းရိုးရိုးသားသားပုံပုံလင်းလင်းလူတန်မှုထားပြီးဆက်ဆံတဲ့ဆက်ဆံရေးကမဖြစ်တော့ဘူး။အဲ့လိုမဖြစ်တော့ရင်အပေါ်မဲ့အထီးချမ်းဆိုတဲ့ခံစားမှုဟာဖြစ်လာပြန်တယ်နော်။ဘာကအောက်ကျနောက်ကျဖြစ်နေလဲဆိုတဲ့ခံစားချက်ကြောင့်အဖော်မဲ့လို့ခံစားရတယ်လို့ငါကအထက်ထမ်းစားပါဆိုတဲ့စိတ်ဝင်နေရင်လည်းအဖော်မဲ့ဥပ္ပါပါပဲဒီနှစ်ခုစလုံးမကောင်းပါဘူးနောက်တစ်ချက်ကကိုယ်မှာအခက်အခဲတွေဒုက္ခတွေမပြေလည်မှုတွေဆိုတာရှိတတ်ပါတယ်တချို့အင်တော်ရင်းမှာအစဉ်မပြေမှုရှိရင်ရှိမယ်ဘာရေးသမီးနဲ့ပတ်သက်ပြီးပြဿနာတွေရှိရင်ရှိမယ်အဲ့ဒါတွေကိုလူမသိစေခြင်းဘူးဖုံးထားတယ်လူများအမြင်မှာအားလုံးအစဉ်ကျင်းနေတဲ့ထင်အောင်လေးပြတယ်ဒီလိုဖြစ်ရင်လည်းအဖို့မဲ့အထူးကျန်ဖြစ်ရတော့မှာပါပဲတချို့ကလေးတွေဆိုရင်ဇာမေးဘက်မှာအမှတ်နည်းနေတယ်ဆိုရင်အမှတ်ကောင်းတဲ့ပြင်ကြီးကိုရှောင်တော့တာပဲကိုယ်မှာသူများနဲ့မတူတဲ့အမှုအချင်းတစ်ခုခုရှိနေရင်လည်းဒီအမှုအချင်းကိုလူမသိအောင်ထားခြင်းလေသူရတဲ့သွားရင်အဲ့ဒါပေါ်သွားမှစိုးတာနဲ့မသွားတော့ဘူးတချို့ဆိုရင်ဇောကတစ်ခုခုရှိရင်လည်းဒါမျိုးဖြစ်တတ်တယ်ကျွတ်ကြတော့လေကိုယ်လက်အင်္ဂါတစ်ခုခုချွတ်တက်နေတာကြောင့်နေရာတည်းမသွားခြင်းတယောက်ထဲနေတယ်အဲဒါရုပ်ပိုင်းဆိုင်ရာဖြစ်ဖြစ်စိတ်ပိုင်းဆိုင်ရာဖြစ်ဖြစ်လူဆက်ဆံရေးနဲ့ပတ်သက်တာဖြစ်ဖြစ်ကိုယ်မှာတစ်ခုခုချင်းရဲ့ရှိနေအဲဒါကိုအကြောင်းပြုပြီးတော့လူတွေနဲ့မရင်းနှီးတော့ဘူးကျင့်ကွာသွားတယ်တကယ်လို့ကိုယ့်ဘဝမှာဖော်မဲ့အထူးကျန်ခံစားမှုဖြစ်နေပြီဆိုရင်ကိုယ့်ကိုယ်ကိုယ်တည်တည်ချင်ချင်ပြန်တွန်းတက်ပါငါ့မှာဒီလိုခံစားချက်ရှိတယ်ဆိုတာသိဖို့ကပထမအရေးကြီးတယ်ခုချင်းချက်အားနေချက်နဲ့ပတ်သက်ပြီးကိုယ့်ကိုမခင်ကျင်တဲ့လူရှိရင်လည်းကိစ္စမရှိဘူးဘို့တော့ခင်ကျင်တဲ့လူရှိနေတာကိုတော့ကိုယ်ကအဆက်တည်းမဖြတ်နိုင်ဘူးဒီကိုယ့်ရဲ့အခက်အခဲဒုက္ခတွေကိုတကယ်မိတ်ဆွေကောင်းပိသားတွေကိုပြောပြတင်တယ်မိဘဖြစ်စီဆရာမဖြစ်စီတကယ်ချင်းဖြစ်စီဘုရားကိုပြောပြတင်တယ်ပြောပြလိုက်ရရင်တက်တာသွားတယ်ဘဝကသူ့ကိုရင်းနှီးနှီးသွားပေါက်ရင်သူကကိုယ်ကိုမလေးမစားနဲ့ပြစ်ပယ်လိုက်မှကြောက်တယ်ဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်ပေါ့လူတွေမှာကိုယ်ကိုပြစ်ပယ်လိုက်မှကြောက်တဲ့စိတ်ရှိတယ် 那就说骨干教育比较如果相中人来泡面多点咯。过嘛没水刚干了现有嘛吧这个弹幕差吧标吧。那这个呢这个过不苗人他那个天机他那个细菌是真的。过话这个苗人的老天机老没有能干的嘛。他那叫你能力是真的泡面真的。你把那大米嘛那个人家记录你了呗那你大米要没把我叫的。这就可以水都不嘛不老你要你们苗人嘛呢的。苗人的老老能多多吧的。这个疫苗弄不定能行，他给我讲比如说没办法听得到嘛，没听到嘛，再叫的。不可以的，你都看上去就记得啦，没记吧？记录行，都是我表表吧？刚才进入，计划的进入，都带的进入，阿贝拉带动他吧？你带那批来呗，亲你妈妈说的就表表吧？没打出来，unconditional 批嘛，讲表姐没戏嘛？你懂吗？那讲表姐 condition 都苦苦巴拉维出来那边呢，他让你担心好多。那你喽 condition 巴你的，你等下你的对吧？对嘛？跟这个似的，什么巧，什么业务，都没有人的路边的来钱嘛咯。都让我笑话嘛，都没得你，都没有人来我，俺们边的人咯，那我别多嘛吧。那你喽，谁没啦？你心里来多讲。第二条，第二条的话，知道吗？这个在来源那里，这肯定没事。他讲第二条是生意嘛，把你牛人的脸是吧？这个叫什么的呢？那撇的，那撇太大，那撇的那我牛人里面水肉，对啦，这里第二条经过多我也教没。这球没道理啊，可以一个啥的啥啥，因为一个这个烟袋没了，我可以那么包呢，那你可以啊，熟的买的。有点有点丘皮的，啥子跟标不到，我帮我看，第二天你看的，多少天那些新的，第二天补的，巧克力有，巧克力的我来多少天的比如，贵我的巧克力给他我来两看我，安迪罗呢一边来的可以这样洗的，他过了多少几把的，这个都当要来的，那么楼啊跑不洗，应该怎么洗？应该先看一道嘛，前面边看的。那个第六个里啊，帮我对面多少的讲，接下来看嘛，这桥里这个，不如帮我对面呢，飘飘雪雪多少家哪家的我记不了，我那个帮我对面是不是掉片片的嘞？随便，用的嘞是撇多少嘞？也对嘛，你们今天没打个路上地呢，因为我今天是上路没压路线，这桥里啊，谁雇的嘛跑下来，那你谁雇人跑呢？第二天是看表里的嘞。就算你过去，你第二个对我干过，你在上学的也是比这不严格，看啥不你得的。那老板说也是咯，都嘛安逸些些的，泡面提前拼的嘞。那我今天呢，上学故意的我露天的，那地方没压着，这故意的盘地摊的，这样一挨打，谁用啊？皮多了的弄，这悄悄的要开拼的咯，这卡里少年跑路比你的卡里。TV video 呢，跑了比你嘞，你悄悄的亏你的奖励呢，跑了比你嘞来细嘞，这哪有那么讲嘛嘞？那像你这个，你这奖最好，你拿定嘞，既然的提嘞，你拿你也好嘛吧呗？你多嘞是咱们细胞，马路嘞是说，如何免单奖励你嘞？个个人那边免奖励嘞，国内十三年的留下嘞，阿路免单奖励你嘞，这哪有哪里个多嘞？都要来，一定不懂；哪来，一定不懂。都要俺要话，几来人那边，一对面一对口的，都包他的，再对表面端的嘞。那个，哪有嘞？都讲哪里不面上就算你要嘛吃的了，都有人讲哪里不面上就算你要嘛吧。路标个，哪路标个？对面哪里的？哪看哪里就算我们有说五十米哈，这个没写。这个大楼，路江我那里不，你那就在你啊？你把这些哪里啊？可以的不，你离这个路江地步挺不一样没？有那么高江，没有地下江，挺不漂亮好不咯？有那个哪里不？旅游大大来来来来是生产部，啊，帮点有钱的不？羊皮是要修路，羊皮也没顺道，我他最近的羊皮的不挺不正的。 ဒါမသိလို့မဖြစ်ဘူးအခုထိမှကလေးငယ်တွေကိုကြောင်းထားတယ်ကျောင်းစာတွေကိုအများကြီးချက်ခိုင်းတယ်ဘိုးလေးလောက်ကလေးကကြည့်ရှင်သွားတာကိုတွေ့ရတယ်တချို့ညနေ6နာရီ9နာရီကြာမှကြည့်ရှင်ကနေပြန်လာတာတွေ့ရတယ်တနေ့ကစောင်းထဲကစာပဲချက်တယ်ဒီကြားမှာအချိန်လေးနည်းနည်းအားကြီးတီဗီကြည့်တယ်ဗီဒီယိုကြည့်တယ်လူလူချင်းတကယ်နားလည်အောင်မကြိုးစားတော့ဘူးလူလောကမှာနေပြီးကိုယ်ကိုယ်တိုင်လူဖြစ်တဲ့အတွက်ကြောင့်အရေးကြီးဆုံးကလူချောင်းသားလည်းမဟုတ်ပါတခြားပညာမတတ်တာကကိစ္စမရှိဘူးလူချောင်းမသိရင်အင်တန်ကြီးမတဲ့အခက်အခဲဒုက္ခတွေကြီးမားတတ်တယ်ကိုယ်ချောင်းကိုသိမယ်လူချောင်းလည်းသိမယ်ဆိုရင်လူတွေကြားထက်မှာအသာလေးတွေ့လို့ရတယ်ဘယ်သူမှပဋိပက္ခမဖြစ်ပဲအသာလေးတွေ့လို့ရတယ်ဆိုတာကကျင်းကွာပြီးနေတာကိုပြောတာမဟုတ်ဘူးခင်ခင်မင်းရိုးသက်ရင်းနေပြောဆိုဆက်ဆံပြီးတွေ့လို့ရတယ်ပဋိပက္ခရှင်တောင်းမှကိုယ်ကုန်တိတ်ခါသူကုန်တိတ်ခါမတိခိုက်စေဘဲနဲ့ဖြင်းရှင်းပြီးနေတော်လို့ရတယ်လူဆိုတာအကောင်းဆုံးရောနေတာပါပဲလူလည်းပဲအကောင်းဆုံးရောနေတယ်ကိုယ်လည်းပဲအကောင်းဆုံးရောနေတယ်နှခုစလုံးကိုတည်ပြီးဆက်ဆံတတ်ဖို့လိုပါတယ်ပဋိပက္ခတရားကိုရေရှည်အားထုတ်လို့ရှိရင်ရိုးရိုးသားသားကိုယ်စိတ်ထဲကိုကြည့်လို့ရတယ်ကြည့်တဲ့အခါမှာကိုယ်စိတ်ထားကိုကတစ်ခါကလေးကောင်းတယ်တစ်ခါကလေးမကောင်းဘူးလူတယောက်ကိုတစ်ခါလေးယုံနေတစ်ခါလေးမယုံနေလို့ဖြစ်တယ်။ကြာတော့ပုဂ္ဂိုလ်ကငါကူကမယုံတင်တာဖြစ်တဲ့စိတ်ရှိတယ်ကူလို့မြင်လာတယ်။အဲတော့ကိုယ့်စိတ်ကိုကုနာလေရမယ်။တကုတ်ကူမယုံတင်တာဖြစ်เสียရှိလာပြီဆိုရင်တကယ်ပဲမယုံเสียအကြောင်းခံလို့ရလားဆိုတော့ကိုရှာဖွေရမယ်။လူတိုင်းကိုယုံလို့တော့မရတာအမှန်ပါပဲ။သို့တော့ယုံတင်မယုံတင်ဆိုတာကိုတော့ချင်းရင်ရမှာပဲ။တခက်တကြီးဘာမှမစမ်းမနေတော့မဆွဆွဲတင်ဘူးတချို့ယမရချင်းလည်းအဲ့လိုဖြစ်တတ်တယ်ဥပမာတခါကြီးတယောက်ဆိုရင်သူ့တကမာကြီးကသူ့ကိုမယုံအပြင်သွားပြီဆိုရင်စိတ်မချဘူးအမြဲတမ်းမေးတယ်စစ်တယ်ပြီးတော့တောင်းချင်မှလိုက်ပြီးတော့စုံစမ်းတယ်ဒါပေမဲ့ရင်းနှီးနှီးသွားနေလဲပြောနေလဲဆိုတာကိုကျော်တော့တခါကြီးကစိတ်ညစ်လာတယ်အိမ်မမနေချင်တော့ဘူးတခြားတနေရာကိုသွားချင်တယ်အဲ့ဒီတော့မယုံတော့ဘူးဆိုရင်လေတိတိကျကျတိမှပြောဆိုစဉ်းနေတင်တယ်တိကျမသိဘဲနဲ့အပြစ်မရှိတဲ့တယောက်ကိုမယုံတင်ကကြာကြာဖြစ်လို့ရှိရင်မယုံတင်ကဖြစ်တာကိုခံရလို့ကကြာတော့မခံနိုင်ဘူးမခံရတဲ့အခါမှာကိုယ်ကိုပြစ်သွားမှာပဲအဲ့လိုမျိုးဖြစ်တာလေအများကြီးတွေ့ရတယ်ဒါကြောင့်ကိုယ်ကြောင့်ကိုယ်တိအောင်အများကြီးကြိုးစားတင်တယ်တိမှသူတစ်ပါးအကြောင်းတိအောင်ကြိုးစားတင်တယ်နော်သူများအကြောင်းကိုတိချင်ရင်အရင်ဆုံးကို့အကြောင်းကိုသိအောင်လုပ်ရတယ်။ဒါကြောင့်သတိပဋ္ဌာန်တရားထည့်ပြီးတော့ကို့စိတ်ကိုသိချာသိအောင်လုပ်ပါ။ဘာတွေတွေးနေတယ်လဲ။ဘယ်လိုခံစားနေရလဲဆိုပြီးသိအောင်လုပ်ပါ။ကို့အကြောင်းကိုတောင်းရင်လုံးပြည့်သိဖို့ဆိုတာမလွယ်ဘူး။ဒါကြောင့်သူတစ်ပါးအကြောင်းနဲ့ရင်လုံးပြည့်မသိနိုင်ဘူး။မသိဘဲနဲ့တော့တစ်ဖက်သက်ကြီးမထင်ထားပါနဲ့။မဆွဆွဲပါနဲ့။မသိသေးရင်အကောင်းဆုံးကတော့အကောင်းကိုပဲတွေးထားလိုက်ပါဘာမှမသိဘူး။ဒါဆိုသူ့ကိုအကောင်းလို့ပဲယူဆလိုက်ပါ။တချို့လူကလူကြားတဲ့သွားတဲ့ခါမှာစကားမပြောတတ်ဘူး။စကားမပြောတတ်တော့တခုခုပြောလိုက်ရင်မစီပြောတာတွေပါသွားမလား။သူများမကြိုက်တာတွေပါသွားမလားဆိုတော့သိတ်ဆိုးရင်သိတ်ကြောက်တယ်။ကြောက်တော့လူကြားတဲ့ရောက်ရင်ဘာမှမပြောဘဲနေလို့ရှိတယ်။သူမဟုတ်ရင်လည်းတန်းနေတော့လူကြားတဲ့မသွားဘူးချောင်တယ်။အဲလားလည်းပဲအထီးကျန်ဖြစ်ပေရ။အဖို့မဲ့ဝေရအကြောင်းတခုပဲ။ဒီ idea ဆိုရင်လည်း depression ဖြစ်နေတယ်။ဒီလိုအင်တာအောင်မြင်တဲ့ပုဂ္ဂိုလ်ပါ။အခုအသက်ကြီးလာတော့ဒီလောက်အလုပ်ကံမလုပ်နိုင်တော့ဘူး။သူနဲ့သက်တူရင်းတချို့ကြတော့လုပ်နိုင်သေးတယ်။အဲ့ဒါကြောင့်ပဲသူစိတ်မှာတင်ငယ်တဲ့စိတ်ဖြစ်တယ်။ကိုယ့်ကိုယ်ကိုထင်သေးတဲ့စိတ်တွေဝင်လာပြီးတော့ဒီထဲမှာပဲနေတယ်ဘယ်မှမသွားဘူး။ဒါရင်းနိုင်လည်းမသွားဘူး။ဒီထဲမှာပဲနေပြီးတော့တနည်းကအကျဉ်းနဲ့ဆရာပဲတွေးနေတယ်။သူကအဲ့လိုစဉ်းညစ်ဆရာပဲအများအားတွေးပြီးတော့အပြစ်ကြီးပဲရှာပြီးပြောနေတော့အိမ်ဒီအိမ်သားတွေကစိတ်ညစ်လာတယ်။တချို့သားသမီးတွေဆိုရင်အိမ်မမနေတော့ဘူး။မတတ်နိုင်တော့ဘူးတဲ့။လက်ရှိတည်းကငါ့ကိုယုံဆိုင်ကြဘူး။ငါ့ကိုမလေးစားတော့ဘူး။ငါရင်လုံးကလုံနိုင်ကနေလုံးကတော့လေးစားတယ်။အခုတော့ငါမလုံနိုင်မကနေတော့ငါ့ကိုမလေးစားဘူးဆိုတာတွေလည်းကြားနေရတယ်တဲ့။တချို့လူတွေကအဲ့ဒီလိုအကြောင်းကြောင့်ကိုပဲအပေါင်းပေါ်ကင်းသွားတယ်။ဒီဟာတွေ့ရဆိုရင်တော့ depression မဖြစ်ဘူးမိစေတယောက်ဆိုရင်အရင်က depression ခဏခဏဖြစ်တယ်ဒုက္ခလည်းအင်တန်များတဲ့ကြောင့်အဆိုင်ယောဂါတို့ဘာလို့လဲဖြစ်တယ် ဒီချိန်မှာတော့သူက operation လုပ်ရမယ်အချိန်ကြီးရောက်နေပြီ။ဒါကလည်းသူအင်တန်ကြောက်တယ်။အဲ့လိုဖြစ်နေတဲ့အချိန်မှာသူနဲ့တွေ့တော့သူ့ကိုတရားထုတ်ပါလို့တုံးလိုက်တယ်။သူကလည်းကြိုးစားတယ်။ဒါနဲ့ဆိုတော့အိမ်ကနေမင်းမွေးမှာရှိတဲ့ဒီမှာသွားပြီးဖျားရှိခုံတယ်။ပြီးရင်10မိနစ်လောက်တရားထိုင်တယ်။ပြီးရင်လမ်းရှားအောင်ဒီအိမ်ပြန်လာတယ်။အဲ့ဒါလေးကိုမှန်မှန်လုပ်တာနဲ့ဘူးပဲ။ဒီနေ့တအားလုံးသူ့စိတ်ထဲမှာကြီးလင်းနေတယ်တဲ့။ခဏတစ်ခါတည်းမကြီးလင်းတာတွေဖြစ်တာပေါ့။သို့တော့ตามชีวูเด้ดีโลเนี่ยทีๆย้ายขานี้มาแล้วเตียเอาชื่อมาเด้กาบองนี้เนี่ยแล้วเตียชื่อมาเด้ไอ้หลูชื่อมาเด้อลิจินยาล่ะတော့အခုတော့အဆိုင်ရောကလည်းမရှိတော့ဘူးဒီပေရှင်လည်းဒီလောက်မဖြစ်တော့ဘူးတဲ့ဒီပေရှင်ဘယ်လောက်ဖြစ်တယ်ဘယ်တိုင်းတာတိဖြစ်တယ်ဆိုတာငါတော့ကိုတရားထုတ်တဲ့အသိဉာဏ်ရင်းချက်မှုပေါ်မှာမူတည်လာပါပဲအဲ့တော့ကို့ဘဝမှာစိတ်ဓာတ်ကြတယ်ဆိုတာမျိုးဟာဒီနေ့မဟုတ်ဒီနေ့ကြုံရတတ်ပါလေ။ဒါတွေအတွက်ကြိုးကြိုးတင်းတင်းအမြော်မြင်ကြီးကြီးနဲ့အခုကတည်းကတရားကိုကြိုးစားမှနေ့တိုင်းကြိုးစားမှဖြစ်မယ်။မလို့လို့ရင်းနဲ့လည်းကြိုးစားနေမှစကားပြောရင်တွိုင်းနိုင်တယ်လည်းတတိကပြီးတော့တီးပြီးနေမှမိသားစုဆက်ဆံရေးအတိတ်ရေးကြည့်ပါလေ။ဒီဘုန်းကြီးဖတ်ဖို့လည်းစောင့်တော့ရှိတယ်။စောင့်နာမယ်က Sanity, Family, and Madness. Here is Dr. R. D. Lang. Sanity is a thing that is a gem. It's a problem. It's a problem. It's a problem. Family is a mitazu. Madness is a you. It's a you. It's a you. Mitazu is a sign of a motive. A papa is a computer clearly. It's a you. A soul is a you. It's a you. It's a you.ဒီလိုဖြစ်နေတာလေလက်တွေ့ဘဝမှာရှိပါတယ်အဲဒီစာအုပ်ထဲမှာကလေးတယောက်ကျောင်းပါတယ်သူ့ဥပဒေကကုမ္ပဏီလုပ်ငန်းတွေလုပ်တယ်ဒါနဲ့မိုးရင်းကမိုးချိုးဦးတည်ကုမ္ပဏီကိစ္စတွေနဲ့ပဲလုပ်များနေတယ်ဒီတူဦးဒီတော့တမီးတွေကိုချစ်တော့ချစ်တယ်လူကြီးကမှန်သမျှမရတာမရှိသေးဘူးမလို့ပြဿနာအများကြီးပေးတယ်ဒါနဲ့ဒီကလေးကမိဘတွေကိုရှင်းရတယ်ခဏခဏစိတ်ကြောက်တယ်စကားမပြောတရားအုပ်ထဲအခန်းထဲမှာတကားပြေးပြီးနေတယ်ဘောဓာတိကြီးနဲ့ပေါက်ကွက်တတ်တယ်။ဒါနဲ့အဲ့ဒီကလေးကိုဒေါက်တာလိုင်းစီခေါ်သွားတယ်။သူကအဲ့ဒီကလေးကိုတတိယစကားပြောတယ်ဆွေးနွေးတယ်။ကလေးရဲ့အမေနဲ့လည်းစကားပြောတယ်။ဒေါက်တာလိုင်းကကလေးကိုမေးတယ်။ကလေးပြောတာကိုတတိယနားထောင်ရလား။ကလေးရဲ့စံစားတွေကိုသိရလားဆိုတော့သူဖြစ်ချင်တာအကုန်ဖြည့်ပြီးပြင်နေတာပဲ။ဘာမှအကန့်အသတ်မရှိပါဘူး။ဒါတွေတော့ကလေးကဒါလည်းပြန်ပြောလဲဆိုတော့ဒီစီးနဲ့ပတ်သက်လို့ကတော့ဘာပြောပြောပြောလို့ရလဲစိတ်ထဲကခံစားချက်နဲ့ပတ်သက်တာကိုပြောရင်တော့ဘယ်တော့မှစုံနမ်းထောင်ဘူးဘော်ဒီတော်ဒီတိပါတယ်ဆိုတာမျိုးနဲ့ပဲဇာတ်ကိုဖျော့ချတယ်တဲ့ဒီချက်ကိုကိုယ့်ဘာသာကိုဖြည့်ပြီးခံစားကြည့်ပါလူဟာယုံသူပစ္စည်းပြည့်စုံနဲ့ကျင့်လက်မှုမရသေးဘူးလူလူချင်းဆက်ဆံရေးမှာကိုယ့်ကိုလူတယောက်လူလေးစားတာအတိမှန်ပြတာကိုလိုချင်တယ်ကိုယ်ရဲ့ခံစားချက်ကိုနားလည်တာအတိမှန်ပြူတာကိုလိုချင်တယ်ဒီတားစုစစ်ဆန်ရေးမှာဒါကိုမရဘူးဆိုရင်ဒီကလေးကကြီးလာတဲ့ဖြစ်ကိုယ်ကိုယ်သေးချွတ်တဲ့ကလေးဖြစ်နေမယ် personality ချွတ်တယ်မယ်ဒီတားစုသူ့အကြောင်းနည်းနည်းလေးထပ်ပြောပြခြင်းသေးတယ်သူ့အိမ်ကိုပင့်လို့ရောက်ခုပါသူ့အိမ်ကိုပုံရောက်တော့သူ့အဖေကဝန်းနေတဲ့အမူအရာကြီးနဲ့ပြောတယ်။အရှင်ဖျားတငယ်ကြီးကိုဆုံးမပါအောင်ဗျာတဲ့။အဲ့ဒါနဲ့ဘုန်းကတခါကြီးတမီးကမလုပ်လို့လုံးဆိုတော့သူတို့ကတတိတော်ကိုစကားမပြောကြဘူး။သူတို့ကတတိတော်ကိုလူရမသွင်းကြဘူး။တတိတော်ကသူတို့ကိုငယ်လေးတည်းကဘွေးရတဲ့အထိပညာနဲ့မြိတ်ခဲ့တာတဲ့။ဒါနဲ့အဲ့ဒီဘုန်းဘုန်းနဲ့ငယ်တုန်းကကြောင်းနေခဲ့တဲ့ငယ်ချင်းကိုတွေ့တော့ငဲကြည့်တယ်။ငဲကြည့်တော့သူကဒီတော်ဆုံးမှာအလုတ်အလွန်များတယ်ဗျာ။မင်းလည်း9နိုင်စုထားရပြီ။အချင်းမှုတင်ထားပြီးမမြန်စားဖို့တောက်ဖို့ချက်ရတယ်။ချက်ပြီးရင်ကိုယ်ကိုယ်နဲ့မမြန်စားပြီးတော့အဖေတည်းစားဖို့ဆိုပြီးတော့ပြင်ဆင်ပြီးတော့ထားခဲ့ရတယ်။ထားပြီးရင်ကလေးတွေကိုကြည့်ရှင်သွားပို့ရတယ်။ပြီးရင်အလုတ်ကိုသွားရတယ်။အလုတ်ကလည်းကုမ္ပဏီလုပ်ငန်းဆိုတော့မင်းလည်း6နိုင်ရဲကတယ်လီဖုန်းလာပြီ။အိမ်မှာလည်းတယ်လီဖုန်းနဲ့လုပ်လို့ရတာခီးကလည်းအများကြီးတွားရတယ်အဲ့တော့တိတ်ပင်မှန်းတယ်တဲ့ ညနေအိမ်ပြန်တဲ့ခါကျတော့လမ်းမှာတိရစ္ဆာန်ကနေကိုလိုတဲ့အသုံးဆောင်ပစ္စည်းတွေစားစရာလေးဝယ်ပြီးတော့ပြန်လာရတယ်။အိမ်ရင်ဒီမှာနဲ့ရေမျိုးချုပ်ပြီးတော့စားဖို့တောက်ဖို့ချက်ပြရတယ်။ပြီးရင်တော်တော်မောနေပြီ။အချင်းနေပြီတဲ့။အဲ့ဒီအချိန်မှာဖေကငါလေးလိုဖြစ်နေတယ်။ညီတော်ကငါ့ကိုပစ်ထားတယ်။ငါ့ကိုဘီးမဆက်ကြဘူးလို့နေ့တိုင်းပြောတယ်ဗျာတဲ့။အဲ့ဒါကိုဒီလိုဆိုကကြားလည်းမကြားချင်တော့ဘူး။ဘယ်လိုပြန်ပြောရမှန်းလည်းမသိတော့ဘူး။အဖေတို့လူလာတော့အကုန်လုံးပြီးထားတယ်။နောက်ကဘာထားလို့မှမသိတော့ဘူး။ဒါဆိုအဖေအိတ်တော့အိတ်တော့တမီးကိုလည်းတိုက်တော့မင်းဆိုပြီးအိတ်လိုက်တာပဲ။အဲဒီတကကြီးကပြောသေးတယ်။တပိတော့မြေးတွေကသူတို့တငယ်ချင်းတွေအင်ကိုလေလာတဲ့ခါတပိတော့ကသူတို့စကားဝိုင်းတဲ့ဝင်ပြောတာသူတို့ကမကြိုက်ဘူးတဲ့။အဖိုးကကိုယ့်အကူအခန်းထဲတွားနေပါ။ဟိုမှာတယ်လီဗီရှင်းတွားကြည့်ဆိုပြီးအခန်းထဲပို့လိုက်တယ်။သူတို့ကတပိတော်ဝင်ပြောတာကိုမကြိုက်ဘူးအဲ့တော့ဒီဘိုးဟာသမီးနဲ့လည်းစကားကောင်းကောင်းမပြောရဘူးကြီးတွေကလည်းတိတ်ပြီးရောတင်မလုပ်ဘူးသူတရားဟုတ်တဲ့ဖြစ်နေတယ်ဒီကိစ္စကလူကြီးတွေအပြစ်ကြီးပဲလို့လည်းမပြောလို့ကလေးတွေအပြစ်လို့လည်းမပြောလို့ဘယ်သူအပြစ်လို့မပြောလို့နားလည်းဖို့လိုတယ်တက်နေတယ်လို့ကြည့်ဖို့လိုတယ်အဓိကချက်ကအဖိုးဖြစ်တဲ့ဒီကိုယ်တိုင်ကတရားထုတ်နေမယ်။သားသမီးတွေပြည်သူတော်ကိုအေးအေးဆေးဆေးခံယူပြီးတော့ဩငါသားသမီးတွေရုပ်တည်တော်တော်ပြန်မှန်းကြတယ်။သူတို့ကအိမ်ကနေထိုင်ပြီးတော့မေတ္တာပို့မယ်။ဘာလဲတော့သူတို့ကပညာသင်ပေးခဲ့တယ်၊ကျွေးခဲ့တယ်၊ဝေးခဲ့တယ်။အခုငါ့ကိုသူတို့ကတကယ်ပြန်ပြည့်စုံနေတယ်။ဒီလိုပြည့်စုံတာကိုပဲကြည်ကျင်းနဲ့ကြီးကြီးပြူပြူလေးခံယူပြီးတော့ဘလို့တွားနေတဲ့သားတွေသမီးတွေမျိုးတွေကိုမေတ္တာပို့ပေးနေမယ်။ကျန်တဲ့ချိန်မှာလဲကိုဖါတာကိုထိုင်ရဖြစ်ဖြစ်အဲ့ရဖြစ်ဖြစ်အန်းရှောက်ရင်းမဲ့ဖြစ်ဖြစ်ရတဲ့လောက်ကလေးဒီပံပွားပြီးတော့နေလိုက်မယ်ဆိုရင်သူစိတ်ကအလိုလျောက်ကြည်လင်အေးချမ်းနေမှာနော်ညနေရလို့သားသမီးတွေပြန်လာရင်နောက်သမီးကြီးပြန်လာပြီဆိုတာလေးကိုဝန်တာအားရထဲလဲတခွန်းပြောလိုက်ပါပြန်လာတဲ့သမီးကအေးရောက်တာနဲ့အဖေကဝန်တာအားရနှုတ်ဆက်တာကိုမြင်ရတာကြားရနေပဲကျင်းတော့မယ်ဒီလိုမဟုတ်ပဲလောကပြန်မှပြန်လာတဲ့အရောက်ရင်အဖေကတဆူဆူတူတူလဲ့ရင်ဒီအဖေကိုရှောင်တော့မှာပဲမျက်နှာမကြည့်တဲ့လူနာကိုမလာခြင်းကြဘူးဒါထုံးစံပဲဘိုးဘွားအဖေမင်းကကြီးကြီးလေးလေးနေပြီးသားသမီးတွေချက်တူပေးတာအားရပါရစားလိုက်မယ်နောက်သမီးလေးချက်ပေးတာကောင်းတယ်ကွက်ပြီးရင်သမီးဒီနေ့အလုပ်ပြန်မှန်းလားသားဒီနေ့အလုပ်ပြန်နေလို့အဆင်ပြေလားပြန်မှန်းလားမေးလို့ရမယ်ဆိုရင်တော်ကောင်းမှာနော်ကိုကသူများစီကမေတ္တာကရုဏာနဲ့ကျင်နာမှုဂရုစိုက်မှုကိုလိုချင်နေရင်ကိုကအရင်ဥရောပြေးလိုက်ရတယ်အဲဒီလိုဆိုရင်သားသမီးတွေကအဖေအမေအနားနေရတာစိတ်ချမ်းသာလိုက်တာဆိုပြီးအနားလာထိုင်ပြီးအဖေဘက်နဲ့နေလေနေကောင်းရလားစားလို့ကောင်းရလားဘယ်နဲ့ဖာမစားချင်လို့ဘယ်နေ့ဖျားသွားရအောင်စသဖြင့်ရောက်ခွင့်ဆိုခွင့်ရမှာနော်ကြောက်ရင်ဆိုခြင်းပါအခုတော့တွေ့တိုင်းညီတို့ကငါ့ကိုပြစ်ထားတယ်ညီတို့ကကျေစုမတိတတ်ဘူးညီတို့ငယ်တော့ငါကဘယ်လိုပြုစုခဲ့ရတာအခုငါကြည့်တော့ငါ့ကိုမပြုစုဘူးအဲ့ဒီလိုပြောပါများတော့သားသမီးတွေကကြားတော့မတတ်နိုင်တော့ပါဘူးတကယ်တော့မတိပြည့်လို့မဆုံးလို့ပါဘူးကိုယ့်ဘက်ကတောင်းကိုယ့်ဟာကိုယ်တောင်းရင်လိုက်ကြမယ်ဆိုရင်ကိုယ်ပါတာကိုစိတ်ချမ်းသာအောင်ဒီပဋ္ဌာန်းလေးပွားပြီးတော့နေလိုက်ကြမယ်ဆိုရင်ရင်းနှီးမှုပိုရှိလာမယ်။ဒါဆိုရင်တက်တာသွားမယ်။စိတ်လက်ချမ်းသာမယ်။ဒီတစ်ခါဟောခဲ့တဲ့တရားထဲမှာပါတဲ့ကိုယ့်ကိုယ်ကိုမိတ်ဆွေဖြစ်အောင်လုပ်ဖို့ဆိုတာကိုတရားတော်မှာအားလုံးသဘောပေါက်စေခြင်းနဲ့ကိုယ့်ဟာကိုယ်တရားထုတ်ပြီးတော့နေကိုယ့်စိတ်ကကိုယ်မိတ်ဆွေဖြစ်နေတယ်။ကိုယ့်ကိုအများဆုံးစိတ်ဆင်းအောင်လုပ်တာသူများမဟုတ်ပါဘူး။ကိုယ့်စိတ်ပါ။ကိုယ့်အသေးပါကိုယ်တော်တာမှားနေလို့ကိုယ်အသေးခေါ်ပြီးမှားနေလို့ကိုယ်စိတ်ကိုကိုနားမလဲလို့ကိုယ်စိတ်ကိုကိုတည်ငြိမ်အောင်အေးချမ်းအောင်မထားတတ်လို့အဲ့ဒီစိတ်ကအသေးလေးအမျိုးမျိုးတွေးပြီးတော့ကိုယ့်ကိုယ်ကိုပြန်နှိပ်စက်နေတာပါဒါတော့ကိုယ့်ကိုယ်ကိုလည်းအပြစ်မတင်ပါနဲ့ဒါမကောင်းဘူးငါဆိုတဲ့ငါတော့မကြဘူးလို့အဲ့လိုတော့မသေးပါနဲ့ငါမတက်နိုင်တဲ့ကိစ္စလည်းရှိတယ်ငါတက်နိုင်တဲ့ကိစ္စလည်းရှိတယ်ငါဆိုတဲ့အပိုင်းရှိတယ်လို့ငါကောင်းတဲ့အပိုင်းလည်းရှိတယ်ဆိုတော့လက်ခံပြီးထားပါ။ကောင်းတာတွေကိုဒီတစ်ချာပို့ပို့ပြီးတော့လုပ်သွားပါ။နေ့စဉ်နေ့တိုင်းကိုယ့်စိတ်ကိုယ်ကိုတည်ပြီးတော့ဉာဏ်ရမယ်ဆိုရင်ဘယ်လိုလျှောက်ပြန်ကောင်းတဲ့ဘက်ကတိုးပြက်လာတယ်။ ဆိုးရွားတွေကလျော့သွားတယ်ဓတိပဋ္ဌာန်တရားကိုထိမိအားထုတ်တယ်ဆိုရင်ရုပ်စွာဆုံးစိတ်လေးပြတ်သွားတယ်ရက်ပြတ်သွားတယ်ပြောပါနေနေသွားတယ်ဒီဗီဒီယိုကြည့်တဲ့အချိန်နေသွားတယ်လူတော်များဒုက္ခတွေအများကြီးကြီးမလာမလို့လုံးဆိုတော့မလုံတင်တာတွေကိုလုံနေတယ်လုံတင်တာကိုမလုံဘူးအဲ့ဒါကြောင့်ဒုက္ခများနေတာဒီရင်ခံကြရတော့လည်းကမ္ဘာအပြည့်အဝတမျိုးလေးနဲ့ရင်းချလာတဲ့ကြောင်ရွေးချယ်နေတဲ့စွမ်းလာကြီးလာတယ်နေရမှာနေတဲ့ဘက်ပြောက်တော့ပြောနေနေရမှာအင်တာနက်ကိုလည်းကူတုံးလို့ရတယ်ကြိုက်တဲ့အကြောင်းအရာကိုကြိုက်တဲ့ဖြိုပြင်းမှုတွေကိုခလုတ်ခလေးတုံးလို့ရနေတဲ့ချက်ချင်းရတယ်အရင်တရားမတုတ်ရင်တော့အင်တာနက်နဲ့ဒီလိုကနေခေါ်ပြီးတော့ပေါ်လာသမျှကိုစိတ်ဝင်စားနေတာမစိုးနိုင်တော့ဘူးအဲ့ဆံလည်းအများကြီးကုန်တယ်ချိန်လည်းအများကြီးကုန်တယ်အခုတော့တရားကိုကျူးစားပြီးအားထုတ်ရတဲ့ခါမှာမြင်ရတဲ့ညကြားညပေါ်ဉာဏ်လေးနဲ့သုံးကကြက်ခတ်ပြီးသားဖြစ်နေတယ်ဒါမှမရှိဘူးအကျိုးမရှိဘူးအပြည့်ပြုံတက်တယ်အပြည့်တက်တက်ဖြစ်နေချက်ချင်းပြည့်ပြည့်လိုက်တယ်အဲ့ဒါလို့မလုတ်တင်တာတွေကိုမလုတ်တင်နဲ့လုတ်တင်တာတွေကိုပြီးလို့ရတဲ့ခါမှာကိုယ့်ကိုယ်လေးစားမှုချစ်ခင်မှုတိုးလာတယ်ကိုယ့်ကိုယ်ယုံကြည်မှုတိုးလာတယ်အကျိုးမရှိတဲ့လုံနေတဲ့မှာကိုယ့်ကိုယ်လေးစားမှုချစ်ခင်မှုရှိနိုင်ဘူးဘဝကိုအတိတ်တရှိရှိအနေနဲ့ကပြည့်ပြည့်နေသွားခြင်းနဲ့ဆိုရင်တရားထုတ်ပါလုံတဲ့နာတွေလုတ်ပါဒါဆိုရင်ကိုယ့်ကိုယ်လေးစားလာမယ်ချစ်လာမယ်ကိုယ့်ကိုယ်တန်ဖိုးထားလာမယ်ကိုယ့်ကိုယ်အထင်မသေးတော့ဘူးကိုယ့်ဘဝကိုကျင်နာပြီးကြည်လင်ရှင်လာတဲ့သူဖြစ်နေမယ်ဒီတိုင်းဒီတိုင်းကိုယ့်ကိုယ်ကိုမရှိကောင်းဖြစ်အောင်ကြိုးစားပါဒီလိုထုတ်လာပြီးသတိတမာတိမြန်မြန်ရင့်ကျက်လာတဲ့အခါမှာအငားမှာဘယ်သူမှမရှိပါနဲ့အဖို့မဲ့လို့စားငင်နေတဲ့တဘောမျိုးမဖြစ်တော့ဘူးအဖို့အပြင်းမှမရှာတော့ဘူးကိုယ့်ကိုယ်ကိုကျဉ်းလာနေတဲ့စိတ်ဟာကိုယ့်ဘောဖြစ်နေတယ်တတိဟာကိုယ့်ဘောဖြစ်နေတယ်ငါမှာအဖို့မရှိပါလားဆိုတော့အားမနေဘူးမကြောက်ဘူးအဲ့တော့တတိပဋ္ဌာန်ဘောကိုပေါ်ကောင်းဖြစ်လာအောင်တရားကျူးစားရမယ်တကယ်တော့နောက်ဆုံးချိန်မှာမင်းတို့ပေါ်ဖြစ်နိုင်တယ်နောက်ဆုံးချိန်မှာသတိပဋ္ဌာန်ကိုလည်းပဲတွေ့ပြီးတော့ဘောဓံကြီးအခီးဆုံးကိုတွေ့ရမှာပါဒီဘုန်းကြီးလည်းဒီတစ်ခါကြည်ကျင်နေမကောင်းဖြစ်လိုက်တယ်တစ်လုံးပြင်းပြင်းထန်ထန်လည်းမကောင်းဖြစ်တာဒီတစ်ခါပဲရှိတယ်ဘယ်တော့ကြောင်အားနေတော့လဲဆိုရင်မျက်စိဖွင့်လို့မရတော့ဘူးစကားတစ်ခုပြောဖို့တော်တော်ပြင်းမှန်းတယ်ခန္ဓာကိုယ်တစ်ခုလုံးရောင်းနေတယ်အသက်ရှူလို့မရဘူးအခြေတူလည်းရောင်းနေတယ်လည်းဘင်းကြီးကိုဖုထွက်နေတယ်ကောင်းရင်တန်ကြိုက်တယ်ပြည့်ကျင်အောင်ကျင်တယ်လုံးဝမထနိုင်တော့ဘူးဖြစ်ရတယ်မှာအိတ်နေရတယ်အစီအစာမရှိတော့ဘူးအယုံနဲ့ရေလောက်ပဲကျန်တယ်ယူကိုဇုံးနဲ့ပြတ်တက်ထည့်ပြရတယ်ဒီအားလည်းအလုံးမနေသွားတယ်ဘယ်လောက်ထိအောင်ပြန်မလဲဆိုရင်ဘုဘက်ဒီဘက်စောင်းရံတော့မပြောနိုင်ဘူးအဲ့ဒီအချိန်မှာဘယ်သူ့ကိုဖော်လို့မလဲအနားမှာထိုင်နေတဲ့လူတွေပြည့်စုံပြီးတဲ့လူတွေအများကြီးရှိပါတယ်ဒါပေမဲ့ကိုယ်ခံစားနေတာကိုသူတို့မသိနိုင်ဘူးအဲ့ဒီခါတရားကိုပဲတကယ်ချတိနေပြောင်းရှုမှတ်ရတာပဲခန္ဓာကိုယ်နာနေတာလည်းသိတယ်စိတ်ကလည်းနာလိုက်တာလို့ပြောနေတာသိတယ်ဒီလိုလေးနဲ့အဲ့ဒီသဘောတွေကိုမြင်အောင်ကြည့်ကြည့်နဲ့အသေးတွေတိတ်သွားတဲ့ခါမှာစိတ်မှာဒေါမနတာမရှိတော့ဘူးဥပ္ပခါပဲဖြစ်နေတယ်ဥပ္ပခါဆိုတာဝန်တာဝန်နဲ့မရှိဘူးစိတ်ချတာမရှိဘူးဘလို့ဖြစ်ချင်တယ်ဒီလိုဖြစ်ချင်တယ်ဆိုတော့တောင်းတမှုလည်းမရှိဘူးစိတ်ကလုံးဝမြင်ညံ့နေတယ်ငြိမ့်နေတယ်အားလုံးကိုလက်ခံထားတဲ့အခြေအနေမျိုးဖြစ်သွားမယ်သူဖြစ်เสียအကြောင်းရှိလို့ဖြစ်တာလုံးတင်တာလုံးထားတယ်ပြောက်တင်တဲ့အချိန်မှာပြောက်နေတယ်ဆိုပြီးစိတ်ကိုရှော့ချထားပြီးတိုံကလေးပဲတည်နေတယ်ဘုရားဟောတဲ့ကုမာပင်နာဆိုလဲစိတ်မမနာဘူးနေဆိုတာကောင်းကောင်းနားလည်လာတယ်အဲ့ဒါကြောင့်ဒကာဒမတွေအားလုံးကျိုးကျိုးတင်းတင်းတိပ္ပံတရားကိုကိုယ်နဲ့မကွာအမြဲတမ်းပါတဲ့မိတ်ဆွေကောင်းဖြစ်အောင်လက်ကျင်ပြုစုပြုထောင်ထားပါအဓိကအရင်းနဲ့တစ်ထပ်ကမှပြောချင်တာဒါပါပဲဘယ်အသက်ရရောက်နေနေလို့ပါကိုယ်ကဆက်လို့ပါဒီတော့ခါမှနောက်မကြပါဘူးကိုယ့်ကိုယ်ကိုအဖို့လို့ပါလူကြီးထင်တာကအဖို့ဆိုတာနောက်ပြောင်ရှိမှလို့ထင်ကြတာနောက်လူတရားမဟုတ်တော့မှဗီဒီယိုတီဗီဗီဒီယိုစသဖြင့်ပစ္စည်းကိုပေါ်လို့ကြတယ်တယ်လီဖုန်းကိုပေါ်လို့ကြတယ်ငယ်ငယ်မှာဆိုရင်အဖုံးမဲ့အထီးကျန်ဖြစ်လို့ အားငယ်လုံးလို့ပြင်းလို့တယ်လီဖုန်းတယောက်နဲ့တယောက်ဆက်ကြတဲ့လူတွေအများကြီးရှိတယ်ဒီနောက်နိုင်ငံမှာအားငယ်တဲ့လူတွေဖုန်းဆက်လို့ရတဲ့ဌာနလည်းရှိတယ်ကိုကအားငယ်နေလို့ကြောက်နေလို့ဖုန်းဆက်ရင်တောင်းမှတစ်ဖက်ကအချိန်ပေးပြီးများမထောင်နိုင်ရဘူးမျိုးတွေကအင်တာများကြတယ်အဲဒီတော့ TV ဗီဒီယိုတွေနဲ့အဖော်လို့ကြပြန်တယ်တခါလေ TV ရှိမှထိုင်ပြီးနေပေမဲ့ဘာပြနေမှာမသိတော့ဘူးစိတ်ကကြည်ညာပြင်းကြီးညာနေလို့လားဒီနေ့တော့တိုင်းထဲမှာအတူနေကြတယ်။မိမကတီဗီကြည့်နေတယ်၊ထရေကြီးတင်နေတာကိုယောက်ျားက၃ရက်ကြာမှတည်တယ်။အဲဒီလောက်ထီအောင်ကြိတ်ကိုသွားကြတာရှိတယ်နော်။ဒါတော့ဖုံးမဲ့အထီးချံဖြစ်လိုက်မယ်လို့ဆိုတာစဉ်းစားကြည့်ပါ။ဒါကြောင့်ဒီဘိုးလေးဖြစ်နေတဲ့ချိန်မှာငါနဲ့အတူတူရှိနေအောင်ကြိုးစားပါ။ငါနဲ့ငါပဲအဖော်ရနေအောင်။ကိုယ့်စိတ်ကိုအဖော်ကောင်းဖြစ်အောင်ကိုယ်ကြည်လင်ရှင်လန်းပြီးမေတ္တာစိတ်ဖြစ်နေတဲ့စိတ်ကလေးကိုပဲအဖို့ဖြစ်ပြီးနေတဲ့အောင်ကြိုးစားကြပါဘုရားပဋ္ဌာန်တရားကိုကိုယ်နဲ့မကွာအမြဲတမ်းပါတဲ့ဘောကောင်းဖြစ်အောင်လုပ်ပါမိစေကောင်းလို့ကျင်ကိုယ်ကိုယ်တိုင်ကပဲမိစေကောင်းဘောကောင်းပြီးတောင်းနေလိုက်ပါတတိယဆိုတဲ့ဘောကောင်းနဲ့အမြဲတမ်းအဖို့လုပ်ပြီးနေနေကြပါစေ